အမေရိကန်နိုင်ငံတဝန်းလမ်းမတွေပေါ်ထွက်ဆန္ဒပြမှုတွေဆက်ပြီးပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရဲတပ်ဖွဲ့တွင်ပြုပြင်ပြောင်းလဲလုပ်ငန်းတချို့ကိုချပြထားတဲ့သမ္မတအမိန့်ကိုအင်္ဂါနေ့မှလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ရာဇဝတ်မှုကင်းလျှော့ချရေးနဲ့ရဲတွေအဆင့်တန်းမြင့်တင်ရေးဟာရည်ရွယ်ချက်ချင်းဆန့်ကျင်မှုမရှိကြောင်းလူအတိုင်းဝိုင်းတွင်လုံခြုံစိတ်ချရေးအတွက်စိတ်ချတဲ့ရဲလုပ်ငန်းလိုခေါင်းစဉ်တက်ထားတဲ့အမိန့်စာကိုလက်မှတ်မရေးထိုးခင်မှာသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သမ္မတရဲ့အမိန့်စာတွေကရဲလုပ်ငန်းလှုပ်ဆောင်တင်တာတွေထဲမှာအဓိကရောရော့ချအောင်လုပ်တဲ့နည်းတွေနဲ့အင်အားသုံးတဲ့ဆန်စနစ်တွေကိုသုံးဖို့လေ့ကျင့်ပေးတဲ့အရာရှိတွေဟာကျွမ်းကျင်မှုလက်မှတ်ရထားသူတွေဖြစ်ဖို့ပါဝင်ပါတယ်။ဒါအပြင်စိတ်ကျန်းမာရေးပြဿနာဒါမှမဟုတ်မူရဆေးဆွဲနေသူတွေလိုအကျန်းဖက်လို့ရမဟုတ်တဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းရမှာလဲလူမှုဝန်ထမ်းတွေနဲ့ရဲတွေပူးပေါင်းဆောင်ရွက်တဲ့ဝန်ဆောင်မှုကိုထူထောင်ဖို့လည်းပါဝင်ပါတယ်။ဒါပေမဲ့နိုင်ငံတလွှားဆန္ဒပြသူတွေထောက်ပြပြောဆိုနေတဲ့ခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့လှုပ်ရက်ဆက်နွယ်နေတာနဲ့ပတ်သက်လို့တော့သမ္မတထရမ့်ကဘာမှပြောမသွားတာအတွက်အတိုက်ခံဒီမိုကရက်တစ်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာချက်တစ်စောင်ထုတ်ပြန်ပြီးသမ္မတရဲ့အမိန့်စာဟာအားနည်းနေတယ်လို့ဝေဖန်ခဲ့ပါတယ်။